ောင်းညုကမြဒီပြီးခဲ့တဲ့ရက်ပိုင်းတွင်မှာ EU နဲ့မြန်မာ Task Force အစည်းအဝေးတွေဆွေးနွေးပွဲတွေလုပ်ခဲ့ကြပါတယ်။နိုင်ငံရေးဆွေးနွေးပွဲတွေလူမှုရေးဆွေးနွေးပွဲတွေစီးပွားရေးဆွေးနွေးပွဲတွေပါတဲ့အထက်မှာကျွန်တော်စီးပွားရေးကဏ္ဍကိုအဓိကဥတည်ထားပြီးတော့မေးချင်ပါတယ်။ဆိုတော့ပထမဦးဆုံးကျွန်တော်သိချင်တာကအခု EU မြန်မာဆွေးနွေးပွဲကနေကြေညာချက်ထွက်တဲ့နောက်မှာသဘောတူညီချက်တွေရတဲ့အကူအညီတွေပေးမယ်ဖွံ့ဖြိုးတိုးတက်ရေးစီးပွားရေးစသည်အပြင်အကူအညီတွေပေးမယ်ဆိုတော့ဒီ EU ကမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးစီးပွားရေးကဏ္ဍမှာပါဝင်လှုပ်ဆောင်လာမယ်အကူအညီတွေပေးလာမယ်ဆိုတာကဒီမြန်မာနိုင်ငံအတွက်ဘယ်လောက်ထိအလားအလာကောင်းတွေမျှော်လင့်လို့ရပါပြီလဲခင်ဗျာ
။အဲတကယ်တမ်းကတော့သူကအကူအညီဆိုတာကအကူအညီတာပေါ့။နောက်ဘေးကနေပြီးတော့ဟိုဆရာတို့ဘာသာဆရာတို့မလုံနိုင်တဲ့ကိစ္စတွေကိုသူကထောက်ပံ့ပေးတာပေါ့။တကယ်တမ်းကတော့ကိုယ့်ဟာကိုယ်လုံအောင်မဲ့ကိစ္စတွေပါ။အော်သူကတော့ဥပမာဒီနေပယ်လိုက်ပေါ့ဥပမာခြေကန်ဆောက်ဦးနဲ့ပတ်သက်လို့ဟိုစိုက်ပျိုးရေးနဲ့ပတ်သက်လို့မွေးမြူရေးနဲ့ပတ်သက်လို့နော်နောက်ထေချုပ်လုပ်ငန်းတွေနဲ့ပတ်သက်လို့ပေါ့လေအဲ့ဒီဟာတွေကို तू ကတော့အထောက်အကူပြုပေးတဲ့သဘောပါပဲတကယ်တကယ်ကတော့အကျိုးရှိပါတယ်ဘာဘာလို့ဆိုတော့တစ်နှစ်တစ်နှစ်ကိုတန်းယာကနန်းလောက်တော့လားတန်းယာကနန်းနဲ့ချီပြီးရမယ်အဲထပ်ပြောလဲရအောင်မယ်ထပ်ပြောပေးနိုင်သေးတယ်နော်ဒါပေမဲ့ပြဿနာကအနာမြန်မာနိုင်ငံကယူနိုင်ရလားလုံနိုင်ရလားဆိုတော့ဟိုဆရာတို့ကဆရာတို့ရဲ့တက်နိုင်တဲ့အချိန်နဲ့တက်နိုင်တဲ့အတိုင်းတာနဲ့ကိုယ့်ဟာကိုယ်ချင်းစပြီးလုပ်သွားမယ်ဟာပါထောက်ကူဖြစ်တယ်လို့ကတော့ဆရာယုံကြည်ပါတယ
်ဟုတ်ကဲ့တစ်ဖက်မှာကြတော့ဒီမြန်မာနိုင်ငံဘက်ကလည်းပဲကိုလိုချင်တာရှိမယ်ကိုဖြစ်ချင်တာရှိမယ် EU ဘက်ကလည်းပဲဟိုသူတို့ဦးစားပေးတဲ့ဟာမျိုးရှိမယ်အဲ့ဒီအခြေအနေတစ်ခုကရောတစ်ဖက်နဲ့တစ်ဖက်ကိုက်ညီမှုရှိပါရဲ့လားခင်ဗျာ
အဲကိုက်ညီပါတယ်ဘာဖြစ်လို့လဲဆိုတော့သူကဒီကိုမလာခင်က EU ဆိုတာကလည်းသူကနိုင်ငံအနေနဲ့ဖွဲ့ထားတာဆိုတော့အဲ့ဒီတနိုင်ငံနဲ့တနိုင်ငံခြားနာချက်တွေမရှိအောင်ဆိုတော့သူအရင်ညှိလာတယ်ဒါတတုစတန်ပေါ့နော်အဲနောက်တစ်ခါမြန်မာအခုဒီ joint task force လို့ပြောတဲ့အတွက်မြန်မာနဲ့ညှိတယ်မြန်မာနဲ့ညှိတဲ့အခါမှာဟိုရေပွန်ရာအဖြစ်ကတော့မြန်မာနိုင်ငံရဲ့ဦးစားပေးအစီအစဉ်တွေပါလေသူတို့တည်ပြီးသားနော်ဒီစီမံကိန်းနဲ့မြို့သားစီးပွားရေးဖွံ့ဖြိုးရေးဝန်ကြီးဌာနအဲထုတ်ထားတဲ့ဦးစားပေးအစီအစဉ်တွေစီမံကိန်းတွေသူတို့တည်ပြီးသားအဲ့ဒီအတိုင်းအဲ့ဒါနဲ့လည်းကြိုက်တယ်ဥမာတရကအဖြစ်ပြောရရင်တော့တဲ့နော်မမရှောချာရေးတော့နော်ဂျီလက်ဒီတာဖွင့်ကြည့်ရေးတို့အချိန်ကဆောင်းအောင်လေးဖွင့်ကြည့်ရေးဆိုတာအဲ့ဒီခါကြီးနဲ့သူတို့နဲ့လည်းကြိုက်တာကိုတွေ့ရတယ်နောက်တစ်ခုကတော့နိုင်ငံရေးပေါ့နော်နိုင်ငံရေးအရာလည်းသူတို့ကဒီအချိန်ကလူတန်းစားတွေအတွက်ဂျူးရှိဖို့လို့ဥတီဖို့လို့နော်မြင်လာထင်လာရှိဖို့လို့တောင်းယူမှုလို့တောင်းရှိဖို့အဲဒါတွေနိုင်ငံရေးအရာသူတို့ရဲ့စံပြေစံညွှန်းနေနဲ့လည်းကြိုက်ပါတယ
်ဟုတ်ကဲ့ဆရာဒီ EU လုပ်ငန်းရှင်တရာကျော်ဒီတာဆိုနဲ့အတူပါလာတယ်ရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတွေရှာတယ်လုပ်ငန်းမိတ်ဖက်တွေထူထောင်လဲဆိုပြီးတော့ဒီတောက်ကြံနေကြညာချက်ထဲမှာဖော်ပြထားတာရှိပါတယ်ဆိုတော့ဘယ်လိုပဲဖြစ်ဖြစ်စီးပွားရေးရင်းနှီးမြှုပ်နှံမှုလုပ်မယ်ဆိုရင်တို့ဘက်ကတော့ဒီနိုင်ငံမှာတို့ကြုံတွေ့ရနိုင်တဲ့အခက်အခဲတွေကိုတို့လေ့လာသုံးသပ်ထားတာရှိမှာပါပဲဆိုတော့ EU ဘက်ကအဲ့လိုမျိုးလေ့လာသုံးသပ်ထားတာတွေကဘယ်လိုအခက်အခဲတွေကြုံတွေ့ရနိုင်တယ်လို့များတို့မြင်ထားပါတယ်ခင်ဗျာ
အဲပြုပြင်ပြောင်းလဲရေးမှာနော်ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့အဲမျိုးလင်းတဲ့လောက်နော်မျိုးလင်းတာတခြားပေါ့နော်ဒီလူလူလူမျိုးလင်းတာတမျိုးတကယ်တိုးတက်တာတမျိုးပေါ့ဒါဒီလိုကွာခြားချက်မျိုးတွေတောင်ဟိုစိတ်မချမ်းမသာဖြစ်ကြတာနော်ဒီဆန္ဒထုတ်ပေါ်ကြတာဒါမျိုးတွေသူတို့စူးရင်းနေနောက်လူတွေရဲ့ဘဝကိုထိခိုက်နိုင်တဲ့နော်ငွေပေါင်းပွားမှုတို့နော်ငွေလဲလဲတို့တို့ပြောင်းလဲမဲ့ခါမျိုးဟိုလည်းနည်းနည်းတော့စဉ်းစားပဲနောက်ဒီစီးပွားရေးတိုးတက်ရင်မဏိမြတာတွေကပူဆိုးလာမယ်ပူကွာဟလာမယ်ပေါ့နော်ဆင်းချမ်းတဲ့ကောင်းမှုကြီးမားလာမယ်နောက်တစ်ခါဒီလူမမလှုပ်ရှားမှုတွေမျိုးပူများလာမယ်နောက်ရွေးကောက်ပွဲနဲ့ပတ်သက်လို့နည်းနည်းချောချုံမှုတွေအတွင်းကူပြောင်းရေးနဲ့ပတ်သက်လဲသူတို့စိတ်ပူရာရှိတယ်တော်တော်ဖြစ်နေတဲ့အရက်ထဲမှာနော်ပြိပက္ခအရက်ထဲမှာပြိပက္ခဖြစ်နေခါလေးနောက်ဒီကောမပြီးသေးတဲ့လက်နဲ့ကင်ပြိပက္ခလေးပေါ့ဒါတွေဥဒ္ဒေသူတို့ထက်တွေ့ပါတယ်နော်ဒါတွေကြုံရနိုင်နေတာအနည်းနဲ့အများပေါ့နော်အဲ့ဒီနေတဲ့ခါတော့ဒီအလတ်နဲ့အမြင့်ပေါ့လေသူအဲ့ဒါတွေသူညုံနေထားပါလေတွေ့ထားပါလေ
ဟုတ်ကဲ့ခင်ဗျာ EU ကဒီမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေပို့ဆောင်ဖို့ဆိုပြီးတော့ဒီ EU ရဲ့ဘတ်ဂျက်ထဲကနေပြီးတော့နှစ်စဉ်ယူရိုငွေ85တန်းကနေပြီးတော့တန်း90ပေါ့လေဆရာကကပြောတဲ့အထက်မှာပါသူဒေါ်လာတန်းရာနဲ့ချီပြီးတော့သူကနှစ်စဉ်ထောက်ပံ့သွားဖို့သူတို့စီစဉ်ထားတာပါဆိုတော့ဒီထောက်ပံ့တဲ့ရံမိုငွေတွေကိုမြန်မာနိုင်ငံဘက်ကနေပြီးတော့ဟလာအကျိုးရှိရှိအသုံးချနိုင်ပါမလားတပိုင်းကလည်းပဲအခုနအစောပိုင်းပြောတဲ့ထင်မှလည်းပါပါတယ်လုံနိုင်ကြိုင်နိုင်စွမ်းပေါ့လေဒါတွေနဲ့ပတ်သက်ပြီးတော့ရောသူတို့ဘလောက်ထိစိုးရင်ပူပန်မှုရှိပါသလဲခင်ဗျာ
အဲအဲ့ဒီဟာမှန်ပါတယ်နော်လုံနိုင်ကြိုင်နိုင်မှမလားဆိုတဲ့ဟာကစိတ်ပူပါတယ်အဲ့တော့လုံနိုင်ရင်ပူပေးမဲ့သဘောပေါ့နော်ဟိုချော့ပေးမဲ့ဆိုတဲ့သဘောတော့မပြောပါဘူးအဲဒီအဓိကကတော့ဒီငွေကြီးပေးရတာသူတို့မှငွေကြီးပြဿနာမရှိဘူးကဲတော့လုံနိုင်ရလားဆိုတဲ့ဟာကိုပဲပြောတယ်နောက်တစ်ခုကတော့ဘယ်နေရာတွေဘလောက်ကုန်နေပြီဘယ်နေရာတွေဘလောက်သုံးနေဆိုတဲ့ဟာတို့မလို့ခြင်းဘူးနော်အဲ့ဒီအတွက်ဘလောက်ကျိုးရှိတယ်ဆိုတဲ့ဟာဒီ result based ပေါ့နော်အဲ့ဒီဟာကိုသူကျင်နေအဲ့ဒီလို့သွားပါဆိုတဲ့ဟာကို ဆိုတော့တွေ့ရတယ်ကျွန်တော်ဘက်မှာကဒီ result base ကနည်းနည်းလေးအလေးထားတော့နေကိုပါလေးလုံနေဆိုရင်ဟာပဲပြောနေတယ်အဲ့လိုလုံနေတဲ့ဘလောက်ကျိုးရှိသွားရဆိုတော့ဟာအသေးပြောမပြောနိုင
်ဟုတ်ကဲ့ဒီ task force ဆွေးနွေးပွဲကနေထွက်လာတဲ့ကြေညာချက်ထဲမှာစီးပွားရေးနဲ့ပတ်သက်ပြီးတော့ကျွန်တော်စိတ်ဝင်စားဆုံးလို့ပြောလို့ရတာကဒီမြန်မာနိုင်ငံကအသေးစားနဲ့အလတ်စားလုပ်ငန်းရှင်တွေပေါ့လေတကယ်တကယ်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ဒီလုပ်ငန်းရှင်တွေအလုပ်ကောင်းကောင်းလုပ်နိုင်ဖို့ရည်ကြီးတယ်လို့ကျွန်တော်မြင်ပါတယ်ဆိုတော့အဲ့ဒီလုပ်ငန်းရှင်တွေအတွက်ကိုပြည်တွင်းဘဏ်တွေကနေတဆင့်ငွေထုတ်ချေးပေးသွားဖို့အတွက် EU ရင်းနှီးမြှုပ်နှံမှုဘဏ်ကနေပြီးတော့ဒီ2014ခုနှစ်ကနေစပြီးတော့နှစ်စဉ်ဒီယူရိုငွေတန်း30ကနေ100ကြားဆိုတော့ဘလိုပဲဖြစ်ဖြစ်ဒေါ်လာတန်းယာနဲ့ချီပြီးတော့နှစ်စဉ်ငွေချေးဖို့အတွက်သူတို့စပြီးတော့မူအရသဘောတူခဲ့ကြပါပြီ။ဒီ EU လွှတ်တော်ကနေပြီးတော့နောက်ဆုံးအတည်ပြုပြီးရင်ငွေချေးနိုင်တော့မယ်လို့သူတို့ပြောထားပါတယ်။ဆိုတော့အဲ့ဒါကတကယ်အလားအလာကောင်းမျှော်လင့်နိုင်မယ့်အခြေအနေပါလားခင်ဗျာ
။ဟောဒီဟာလည်းဒီအသေးစားရဲ့အလက်စားရဲ့ပေါ့နော်။ဒီ EU ရင်းနှီးမြှုပ်နှံမှုဘဏ်ကပြောတာကတော့သူကနေပေးရစုံပါရင်တင်ပို့ဆောင်ရေးစွန့်ရင်ဆိုတဲ့ဒီအခြေခံဆောက်အုံတွေပါတယ်။နော်နောက်တစ်ခုတစ်တော့ဘာကုန်းချင်းထင်းသေးလို့နော်ဒါတွေလည်းပါမယ်အသေးစားလက်စားလုပ်ငန်းတွေပါမယ်ဆိုတော့အခုအများကြီးဒီမှာပြောနေကြတာကချေးငွေမရှိလို့ရင်းနှီးမရှိလို့မလုပ်ရဘူးဆိုတော့တဘောမျိုးပြောတယ်အဲ့တော့အဲ့လိုမျိုးချေးငွေပေးပြီဆိုရင်ကတော့ချေးငွေမရှိလို့ရင်းနှီးမရှိလို့မလုပ်နိုင်ဘူးဆိုတော့အပန်းတော့တိတ်သွားမှာပေါ့လေဒါပေမဲ့လည်းဒီချေးငွေတစ်ခုတည်းနဲ့တော့ဟိုပြဿနာအလုံးကတော့ပြေလည်သွားမှာလေလို့မယူဆနိုင်ပါဘူးအတိုင်းတာဆရာဆုံးကစပြောထားလို့ပေါ့လေအတိုင်းတာတစ်ခုထိပါပဲတကယ်တကယ်တော့ကုပြတနာကိုရှင်းရမှာပါဥပမာဈေးကွက်ရရှိဖို့တော့တော့အခုစံကြေးစံညွှန်မြင်ပါဘူးအဲဒီအခုလက်တွေ့လုပ်တဲ့အထက်မှာအဲဒီအထည်ချုပ်လုပ်ငန်းတွေရဲ့နော်ဒီလောင်စာသုံးဆွဲမှုကိုစစ်ဆေးမယ်လောင်စာ Twitter အောင်လုပ်မယ်ဆိုတဲ့စီမံကိန်းတစ်ခုတော့တော်တော်ပြီးပြင်းပြင်းဖြစ်တာသတိထားမိပါလား